ဒေါက်တာတော်ညိုညိုသင်းကရွေးကောက်ပွဲမှာဗဟန်းမျိုးနယ်ကနေပြီးတော့ဝင်ရောက်ရှင်ပြိုင်မှုဆုံးဖြတ်လိုက်ပြီလို့သိရပါတယ်ဆိုတော့လေဆီယမရဲ့ဒီအဓိကရှင်ပြိုင်ဘက်တွေကဘယ်သူတွေဖြစ်မယ်လို့ရောသိထားရပါလဲဆီယမ
အခုကျမသိရတဲ့နောက်ကတော့ဒီပြည်ထောင်စုအခိုင်အဖွင့်ပြည်ပါတီကကိုယ်စားလှယ်နဲ့ကျမတို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒါကိုယ်စားလှယ်လို့ပေါ့နော်အဲ့ဒါလောလောဆယ်တော့သူတို့နှစ်ယောက်ရှိနေတယ်လို့ကျမသိရပါတယ်နောက်ထပ်လည်းဟိုတတိပုဂ္ဂလကိုယ်စားလှယ်လောင်းနေဒါလာနိုင်ကြည့်အများကြီးရှိပါလိမ့်ရှင်
ဟုတ်ကဲ့ဆိုတော့ဆီယမအနေနဲ့လေအခုဒီရှင်းပြိုင်မယ်ဆိုရင်အဓိကစိန်ခေါ်မှုကဘာတွေရှိနိုင်မလဲဆီယမ
ကျမအနေနဲ့ကတော့လေပါတီကြီးတွေကိုနိုင်ငံရေးပါတီကြီးတွေကိုရှင်းပြရတာဖြစ်တဲ့အတွက်ကြောင့်မလို့ဒါအခက်အခဲများစွာဒါရှိနိုင်ပါတယ်ဥပမာဖြစ်စဉ်ကျမတို့ကနိုင်ငံရေးပါတီတွေမှာဆိုရင်တော့သူ့အဆင့်ဆင့်ပေါ့နော်ဒါယူကောက်ပွဲဆိုင်ရာလုပ်ငန်းတွေကိုစနစ်တကျပေါ့နော်ညှိကြားချက်ပြီးအဆင့်ဆင့်ပေါ့နော်ဒါမျိုးတွေရှိတယ်တခါနောက်တခါမဟာဒီဝါနီဒီဝါကြက်ကြပေါ့နော်ဆောင်ရွက်မှုတွေရှိတယ်ပါတီကြီးတွေရဲ့နော်ပံ့ပိုးမှုတွေပေါ့နော်ပံ့ပိုးမှုတွေရှိမယ်ပေါ့နော်ကျမကတော့ဒီပုလုပုတ်ကလဝင်ရတဲ့အတွက်ကြောင့်မလို့အဲ့ဒီဘိုင်းတွေမှာတော့ကျမတို့ကပံ့ပိုးမှုတွေရှိမှာမဟုတ်ဘူးပေါ့သို့တော်လည်းပဲတတိပုတ်ကလကိုယ်စားလှယ်ရဲ့အားသာချက်ကတော့သူကတော့ဟိုလွတ်လွတ်လပ်လပ်ပေါ့နော်ဒါဆောင်ရွက်နိုင်တယ်ပေါ့နော်အဲ့တော့လွတ်လွတ်လပ်လပ်ဆောင်ရွက်နိုင်တယ်ရွေးကောက်ပွဲဥပဒေနည်းနဲ့မညှိနှိုးမှုဆိုလို့ရှိရင်ပါတီကိုအစီရင်ခံစားမလို့ပဲနဲ့ဆောင်ရွက်နိုင်တာဖြစ်တဲ့အတွက်ကြောင့်မလို့ပို့ပြီးတော့လွတ်လပ်တဲ့အနေအထားမှာတော့ရှိပါတယ်
โอเคဆီယမလေဟိုဒီရွေးကောက်ပွဲအတွက်ကိုဘယ်လောက်မျှော်လင့်ထားလဲဆီယမရဲ့ရှင်ပြိုင်မဲ့အခုအနေထားပေါ်မှာဘယ်လောက်ထိမျှော်လင့်ချက်ရှိပါလဲဆီယမအ
ဲ့ဒါတော့လေဟိုဒီမှာဒါပြည်သူလူထုအဆုံးအဖြတ်ကိုဒီမှာရင်းရင်းခံရပါတယ်အခုဒီမှာရွေးကောက်ပွဲဝင်ကြည့်ရတဲ့အကြောင်းရင်းကိုကနေနေကပြည်သူလူထုရဲ့တခဲနဲ့တောင်းဆိုမှုတွေရှိတယ်ပေါ့နော်လူထုလူသားစာပေါင်းစုံရဲ့ပေါ့နော်တခဲနဲ့မေတ္တာရခံမှုတွေရှိတယ်ပေါ့နော်ဒီခါဒီမှာကိုယ်တိုင်ကိုကပေါ့နော်ဒီလွတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ပြည်သူဘက်ကမမမမရရတဲ့ပေါ့နော်အမိအားပေါ့နော်အဲ့ဒီပုံမှာကျွန်မအနေနဲ့အများကြီးဆက်လုပ်စရာတွေအများကြီးရှိနေသေးတယ်လို့ခံယူထားတာဖြစ်တဲ့အတွက်ကြောင့်မလို့ဒါဒီဆုံးဖြတ်ချက်ကိုကျွန်မခက်ခဲတော်လဲပဲကျွန်မရေးရေးဆုံးဖြတ်လိုက်တာဖြစ်ပါတယ်ဒါကြောင့်မလို့ကျွန်မကိုယ်တောင်းဆိုတဲ့ပြည်သူလူထုတခဲနဲ့ရှိတာဖြစ်တဲ့အတွက်ကြောင့်မလို့လာမယ့်ရေကောက်ပွဲမှာအနောက်ရှေ့အတုံတရားမရှိဘူးလောကျူကောက်ပွဲဟာလွတ်လပ်ပြီးတော့မျှတမယ်ဆိုလို့ရှိရင်တော့ကျွန်မအနေနဲ့ပြန်တဲ့တူကိုနိုင်ရစစ်တက်တာနိုင်ရပါမှာပါလို့ကျွန်မထင်ပါတယ်
ဟုတ်ကဲ့အခုရန်ကုန်တိုင်းလွတ်တော်တွင်းကနေပြီးတော့ဆီယမကတာဝန်ထမ်းဆောင်ခဲ့တာနေပြီးတော့ရွေးခံပြီဆိုရင်နေပြီးတော့လွတ်တော်မှာတာဝန်ထမ်းဆောင်မယ်ဆိုတော့ဒီနေပြီးတော့လွတ်တော်အတွင်းမှာဆီယမအနေနဲ့ဘလောက်အထိပေါ့နော်ဆောင်ရွက်သွားနိုင်မယ်လို့ယုံကြည်ပါလဲဘာတွေကိုအဓိကထားပြီးဆောင်ရွက်သွားဖို့ရရှိမလဲရှင
့်ဆီယမကတော့လေနေပြီးတော့လွတ်တော်ရောက်လို့ရှိရင်ဆီယမရန်ကုန်တိုင်းလွတ်တော်မှာလုံနိုင်တာတွေကအများကြီးပို့ပြီးလုံနိုင်မယ်လို့ကျွန်မမျှော်လင့်ထားတယ်ဘာကြောင့်လဲဆိုတော့ကျမတို့ရန်ကုန်တိုင်းလွတ်တော်ကနေပြည်တော်မှာရှိတဲ့လွတ်တော်တွေနဲ့ရှင်လို့ရှိလို့ရှိရင်ပေါ့နော်အာလွတ်တော်ကျင်းပတဲ့ရက်ကအင်မတန်နေတယ်ပေါ့နော်အဲ့တော့အင်မတန်လွတ်တော်ကျင်းပတဲ့ရက်နေတဲ့လွတ်တော်မှာတောင်မှကျမအနေနဲ့ပေါ့နော်မိခွန်များစွာကိုပြည်သူလူထုတို့မေးမြန်းနိုင်ခဲ့တယ်အစိုးရကိုဒါထိန်းချုပ်ခြင်းလုပ်ငန်းအကောင်းကောင်းလုပ်ခဲ့တယ်ဆိုလို့ရှိရင်ပေါ့နော်လွတ်တော်ကာလကြာရှည်တဲ့နေပြည်တော်လွတ်တော်မှာဆိုလို့ရှိရင်တော့ကျမဒီထက်ပိုးပြီးတော့တတိုင်းပြည်လုံးရဲ့အကျိုးစီးပွားကိုတကယ်ကိုပဲပေါ့နော်ထိထိရောက်အများကြီးအစာပေါင်းပေါ့နော်စေစားမကလုံနိုင်မယ်လို့ကျမသာမျှော်လင့်ထားပါတယ
်ဟုတ်ကဲ့ NLD ပါတီကနေပြီးတော့မရွေးချယ်တာနဲ့ပတ်သက်ပြီးတော့ပေါ့နော်ဆီယမအခုစတင်ထားတယ်လို့လည်းသိရတယ်အဲ့ဒီအခြေအနေကရောဘယ်လိုရှိပါလဲဆီယမဘယ်လိုအကြောင်းပြန်တာတွေများရပါလဲဆီယမအ
ော်အကြောင်းပြန်တာတော့ကျမမရပါဘူးသို့တော်လည်းပဲပေါ့နော်ဟိုဒီမီဒီယာတွေမှာပါတီထိပ်ပိုင်းကောင်းဆောင်ကြီးရဲ့ဖြေကြားချက်တွေအရဆိုရင်တော့ကျမတို့အနေနဲ့ဟိုပေါ့နော်ဟိုဒီလိုဆုံးဖြတ်ချက်ချတာအကောင်းဆုံးပဲလို့ကျမအနေနဲ့ခံယူပါတယ်
NLD ကကိုစလင်လောင်းရွေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဗောလေအခုဝေဖန်တာတွေလည်းအမျိုးမျိုးတွေ့နေရပါတယ်ဆီယမအနေနဲ့ရော NLD ရဲ့မူဝါဒနဲ့ပတ်သက်ပြီးဘယ်လိုများသုံးသပ်လို့ရနိုင်မလဲဆီယမအ
ော်ကျမကတော့လေဟိုပါတီကသူရွေးချယ်ရေးဆိုင်ရာမူဝါဒတွေနဲ့အညီဆောင်ရွက်ခဲ့တာဆိုရင်တော့ကျမအနေနဲ့လေးစားပါတယ်ဆုံးဖြတ်ချက်တိုင်းလေးစားပါတယ်မူဝါဒကတော့ကျမသိတဲ့မူဝါဒပေါ့နော်တိုင်းပြည်ကိုကြီးညာထားတဲ့မူဝါဒကတော့နံပါတ်1အရေးချင်းနံပါတ်2လူငယ်နံပါတ်3အမျိုးသမီး4တိုင်းရင်းသားပေါ့နော်အဲ့တော့ဒီတိုင်းပြည်ကိုကြီးညာထားတဲ့မူဝါဒတွေအနေနဲ့ကတော့ဟိုကျမတို့အခုအဲခံရတဲ့လွတ်တော်ကိုယ်စားလှယ်တွေကဒါညီညွတ်တာကိုတွေ့ရပါတယ်ဟိုဒီထက်ပိုပြီးတော့ဟိုဘာမှလေဟိုမပြောချင်တော့ပါဘာလို့ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမလည်းပြီးဖုံးခါချလိုက်ပါမယ်
ဟုတ်ကဲ့ဆီယမကအခုရွေးကောက်ပွဲမှာဒီ NLD ပါတီကိုဝန်းရံသွားမယ်ဆိုပြီးတော့ပြောတာမျိုးတွေ့ရပါတယ်အဲ့ဒီကိစ္စလေးလည်းသိကြပါတယ်ဆီယမ
လို့ပါကျမရန်ကုန်မှာအခြေပြုတဲ့နိုင်ငံရေးသမားဖြစ်တဲ့အတွက်ကြောင့်မလို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကိုပေါ့နော်ဒါ NLD ပါတီကဥဆောင်ပြီးဖွဲ့ရတဲ့အနေအထားမျိုးဖြစ်စေချင်ပါတယ်ဒါကြောင့်မလို့ပေါ့နော်ရန်ကုန်တိုင်းဒေသကြီးမှာဆိုလို့ရှိရင်တော့ပေါ့နော်NLD ပါတီကိုကျမကပြပြသားသားဝန်းရံသွားမှာဖြစ်ပါတယ်ကျမဝန်ပြိုင်တဲ့မဲဆန္ဒနဲ့တနေရာကလွဲလို့ရှိရင်ကျန်တဲ့ 65မြို့နယ်ရှိတဲ့အနေမှာအနည်းဆုံးမြို့နယ်30မှာ NLD ပါတီရဲ့အောင်နိုင်ရေးအတွက်ကိုကျွန်မဒေသခံပြည်သူလူထုနဲ့ပေါ့နော်ဦးတွဲပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်ဒါကြောင့်မလို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကို NLD ကမဖြစ်မနေဖွဲ့ကိုဖွဲ့ရမှာဖြစ်တယ်ဦးဆောင်ပြီးဖွဲ့မှာဖြစ်မယ်ဒါကြောင့်မလို့ရန်ကုန်တိုင်းမှာဒီမှာအနည်းဆုံးမြို့နယ်30 NLD ပါတီနဲ့ပူးပေါင်းပြီးတော့အောင်နိုင်ရေးကိုပြပြပပဆောင်ရွက်သွားမှာပေါ့နော်ဟုတ်ကျမကတော့လေ NLD ကလက်ခံပြီးဖြစ်စေမလက်ခံပြီးဖြစ်စေပေါ့နော်ကျမအဲကျမရေမီကန်လူထုနဲ့အတူကျမတို့ကတော့ဒါပူးပေါင်းဆောင်ရွက်သွားမှာပါ
ခုလိုဖြစ်ချပေးတာဆရာမဒေါ်ညိုညိုတင်ကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါဟုတ်ကဲ့